21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိတ်ခွန်မှုတွေခက်ခဲတွေကို RFI ရဲ့21အာမန်စီစဉ်ကနေပြန်ဆက်ပြပါရစေ။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဟာအခုချိန်ထိကမ္ဘာနိုင်ငံအသီးသီးကိုလှည့်ပြီးတော့ရောဂါပိုးဖြန့်လို့အရှိန်ကောင်းနေသေးပါ။ဒီပိုးကိုကာကွယ်နိုင်ရေးအတွက်တနိုင်ငံနဲ့တနိုင်ငံကူးသန်းသွားလာဖို့အဓိကအားထားရတဲ့လေကြောင်းလိုင်းတွေကိုပိတ်ထားတာရှော့ချလိုက်တာတွေကြောင့်ပြည်ပနိုင်ငံရောက်နေတဲ့သူတွေသူတို့ဆိုင်ရာနိုင်ငံတွေကိုပြန်ဖို့အတွက်အတော်လေးအခက်ကြုံသွားကြပါလေ။ဒီထဲမှာနေရပြန်ဖို့ရောက်ရနိုင်ငံတွေကနေပြန်လာနေကြတဲ့သင်္ဘောသားတွေလည်းပါပါသေး
။တန်ရုံအီးမီးယားနဲ့ကျွန်တော်အသနာခံစာတင်ထားတယ်။ဒိုးတန်ရုံကိုကျွန်တော်အသနာခံစာတင်ထားတယ်။တင်ရတဲ့အကြောင်းရင်းကကျွန်တော်အဖေကဆိုင်ရာအက်ဆီဒန့်နဲ့ဆုံးသွားပြီ။အဲ့တော့အိမ်မှာကျွန်တော်အမေတယောက်ပဲရှိတယ်။အမေကကျွန်တော်ကိုရန်ပြန်လာပေးရနေပြီ။အမေနဲ့ကျွန်တော်နဲ့ခွဲလာတယ်တနေ့နဲ့ငါးလနေနေရှိနေပြီအိမ်မှာလည်းကျွန်တော်မိသမီးသားတယောက်တည်းလင်းသားလည်းမရှိတော့လင်းသားလည်းဆုံးသွားပြီးတော့ကျွန်တော်သူ့ရသောသားဖြစ်တဲ့ကျွန်တော်အရင်မျော်နေပြီအဲ့ဒီတော့ကျွန်တော်လည်းဖောင်ဆိုင်ရတာကြာပြီဖြစ်တဲ့အတွက်နောက်လာမယ့် relief line မှာကျွန်တော်ကိုပါဝင်ခွင့်ပြုပ
ါကိုရဲတီဟာအောင်ကတော့တင်မောဆင်းလာပြီးခရေကတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာပြိမိနေတာပါအိမ်မြန်မြန်ပြန်ရဖို့အတွက်တန်ယုံကိုအတနာခံစာတင်ထားပြီးမယ်လေအခုချိန်ပြီးတော့မပြန်ရသေးပါဘူ
းဟုတ်ကဲ့ကိုရဲတီဟာအခုလိုမျိုးပေါ့နော်အတနာခံစားတင်ထားတော့တန်ယုံဘက်ကအကိုဘာအကြောင်းရတာရှိလဲခင်ဗျာ
ဟုတ်ကဲ့ပုံဖြင့်ဆက်သွဲ့မိမြန်းဘာရန်တွေ့တခွန်းပဲပြန်ပါတယ်မိမြန်းတို့ဒီ Facebook page မှာတင်ထားတဲ့တန်ယုံဖုန်းနံပါတ်ကိုကျွန်တော်အချိန်ချင်းဆက်တင်မဲ့ဖုန်းကဆက်လို့မရပါဘူ
းကိုရဲတီဟာအောင်ပြောတယ်လို့တောင်ကိုရီးယားနိုင်ငံကမြန်မာတန်ယုံဖုန်းတွေကို RF ကဆက်ကြည့်ပေးမယ်ဆက်သွဲ့လို့မရပါဘူးနလနီပါလောက်ပိတ်မိနေတဲ့ကုန်းဘဌာနဒုတိယအရာရှိကိုဟိန်းသူပိုင်ကလည်းလက်ရှိတောင်ကိုရီးယားမှာနေနေရတဲ့အခြေအနေတွေကိုပြောပြပါလေ
ကိုရီးယားဥပဒေအရဆို14ရက်ဝင်ရ14ရက်ကိုတရက်ကို$300,000ဆိုရင်130လောက်တော့ရှိမှာပေါ့အဲ့ရနေပြီးတော့နေလိုက်တာဆိုရင်အခုစက်တင်ဘာလဒီနေ့အထိဆိုတလနဲ့12ရက်လောက်ရှိပြီ
တောင်ကိုရီးယားနိုင်ငံမှာပိတ်မိနေတဲ့သင်္ဘောသား1500ကျော်ရှိပါတယ်။တောင်ကိုရီးယားမှာအခုလိုသင်္ဘောသားတွေစုပြုံရောက်နေရတာဟာတန်ယုံဘက်ကလေရင်အဆင်မပြေသေးပဲနဲ့သင်္ဘောလိုင်းတွေကသင်္ဘောသားတွေကိုကန်ဆင်ခွင့်ပြုခဲ့တာကြောင့်လို့သူကဝေဖန်ပါတယ်
။ကျောင်းကြတော့တန်ယုံကလည်းဟိုလင်းရမရှိပေမဲ့လည်းပေးဆင်းလိုက်တော့ဗောနော်။ပေးဆင်းပြီးတော့မှမှန်တယ်ဆိုတော့အကုန်လုံးအကျိုးရောက်သွားဗောနော်။သင်္ဘောသားဘက်ကလည်းအချိန်ကြာသွားတယ်။ဒီတမတ်တဲ့ဒိတ်တစ်ခုကိုပေးလိုက်မယ်ဆိုလို့ရှိရင်ကျွန်တော်လည်းဒီမောမှာဆက်ပြီးအလုပ်လုပ်လို့ရမယ်အလုပ်လုပ်နေပြီးတော့အဲ့ဆင်းရမယ်မတိုင်ဘူးနော်နှစ်ပတ်လောက်ပဲဖြစ်အဲ့တော့မှဆင်းလာရင်တော့အချိန်ပိုပြီးဆေးဖြစ်တာပါဗျာအခုအချိန်မှာကျွန်တော်တို့ကဒီမှာအလုပ်လည်းမရှိဘူးပေါ့နော်အဲ့လိုမျိုးဆက်ပြီးတော့ဒီတိုင်းကဟိုကုန်းပေါ်မှာနေနေရပေါ့
ပိတ်မိနေတဲ့သူတွေကိုတန်ယုံကဦးစားပေးအစီအစဉ်နဲ့ပြန်ပို့နေတာဖြစ်ပါတယ်ဒီလိုပြန်ပို့တဲ့နေရာမှာမျှတမှုမရှိဘူးလို့ဝေဖန်နေတာတွေလည်းရှိပါတယ်ပိတ်မိနေတဲ့သင်္ဘောအရာရှိတအုပ်ဖြစ်တဲ့ကိုကျော်စီယာကလည်းအ мян ဆုံးအိမ်ပြန်ရဖို့အတွက်မျှော်လင့်နေတာပါ
ကျွန်တော်တို့ဒီကိုရီးယားနဲ့မဟုတ်ဘူးတခြားမှာအိန္ဒိယမှာလည်းရှိရင်ရှိမယ်တခြားနိုင်ငံတွေမှာလည်းရှိမှာတော့သင်္ဘောသားအတွက်ဆိုရင်ဘယ်လိုစနစ်နဲ့တွားမလဲအရန်များနေတဲ့ဥစ္စာဆိုရင်တော့ခေါ့ကြီးစိတ်စိတ်နဲ့မြန်မြန်ပတ်ပေးမလဲပေါ့နော်ကျွန်တော်တို့ပြန်ရောက်လို့ရှိရင်ကိုတက်နိုင်တဲ့ဟာဗော်လန်တီယာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့နော်တခြားငွေကြီးရပဲဖြစ်ဖြစ်ကုညင်နာတွေလည်းအများကြီးရှိတယ်ဒီမှာတောင်းတင်နေတော့လည်းဘာမှမထူးဘူးပေါ့နော်အကုန်လုံးကဒီမြေပြင်ချင်းတွေကိုတိမယ်ဆိုရင်တော့ပိုကောင်းမယ်ပေါ့အဲ့ဒါတွေတော့အကျံပြုကျင်ပါတယ်ကျွန်တော်တို့ကတော့အဲ့အထက်ကမတိဘူးလို့ပဲကျွန်တော်တို့ထင်တယ
်တောင်ကိုရီးယားမှာပိတ်မိနေတဲ့သင်္ဘောသားတွေနဲ့ပတ်သက်ပြီးတော့မေးမြန်းနိုင်ဖို့အတွက်တောင်ကိုရီးယားနိုင်ငံဆိုမျိုးကမြန်မာတန်ယုံကို RFA ကဖုန်းနဲ့ရောအီးမေးလ်နဲ့ပါဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်လာမရှိပါဘူးတန်ယုံရဲ့ Facebook စာမျက်နှာမှာတော့အပတ်စဉ်အင်္ဂါနေ့တိုင်းကယ်ဆယ်ရေးလေယာဉ်နဲ့လူအယောက်60ကျော်ကိုနေရပ်ပြန်ပို့ပေးနေတယ်လို့ဖော်ပြထားပါတယ်ကျန်းမာရေးအခြေအနေဆိုးရွားတဲ့သူတွေအရင်စရင်ပေးသွင်းထားတဲ့သူတွေကိုအဆင့်လိုက်ပြန်ပို့ပေးနေတာလို့ဆိုပါတယ်မြန်မာနိုင်ငံကပြန်လက်ခံဖို့အခက်အခဲရှိနေတာကြောင့်ပိတ်မိနေတဲ့သူတွေကိုတပတ်နည်းနည်းစီပဲပြန်ပို့နိုင်တာလို့တောင်ကိုရီးယားနိုင်ငံမြန်မာနိုင်ငံဆိုင်ရာအလုပ်သမားတန်အရာရှိဦးစိုးညီညီကပြောပါလေ
။နောက်ဆုံးကျွန်တော်တို့ဒီဘက်ကပြန်ပို့အတွက်လိုအပ်လာတဲ့သူရှိတယ်။ပြန်လွတ်နိုင်တဲ့ခွဲတိုင်းရေတပ်ကနေတယ်ပေါ့နော်။ဒီမှာအကြာကြီးပေါ့စောင့်ရတာပေါ့နော်။ကျွန်တော်ဒီဘက်ကဒီထဲမှာအခက်အခဲဖြစ်နေတဲ့အတွက်လက်ခံနိုင်တဲ့အနေအထားဦးရီအကန့်အသတ်ရှိတာပေါ့နော်
။ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီကိုရီးယားမှာစောင့်နေတဲ့သူတွေဆိုလို့ရှိရင်ဒါလာနဲ့ချီကြနေပြီပေါ့နော်။အဲကြတော့သူတို့တွေဘယ်နည်းလောက်အိမ်ပြန်ခွင့်ရမယ်ဆိုတာမျိုးဒီခက်မှန်းရက်ပေါ့အဲ့လိုမျိုးရောပြောနိုင်ပါလားခင်ဗျဟု
တ်ကဲ့အဲ့ဒါကခက်ခဲတာပေါ့နော်အဲ့ဒါကကျွန်တော်တို့ကအငြင်းရမ်းမိတယ်မိပေါ့လင်းရည်အတွက် ထွက်ခွာနိုင်တဲ့တလအတွင်းမှာလေးရင်ရည်အတွက်နောက်ပြီးတော့ဒီလိုက်ပါခွင့်ရနိုင်မဲ့ခွဲတဲ့ရည်အတွက်ပေါ့နော်နောက်ပြီးတော့ခုရှိမှရှင်နေမဲ့ဒီတန်းစီစရာလူအကြီးအတွက်ပေါ့ဟုတ်ပြီပြီးတော့လေခံမှန်းရတာကနည်းနည်းလေးဟိုဟာဖြစ်တယ်ခံမှန်းမှုစရာရှိရအပြောင်းလဲတွေအများကြီးဖြစ်တဲ့အတွက်
အခုကြားခဲ့ရတာတွေကတော့တောင်ကိုရီးယားနိုင်ငံမှာပိတ်မိနေတဲ့သင်္ဘောသားတွေရဲ့အခက်အခဲတွေကိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။